ကမ္ဘာ့ကြက်တဲ့အခြေအနေအများကြီးထဲမှာရိုဟင်ဂျာလူမျိုးတွေရဲ့အတ္တိဒုက္ခကိုမမေ့ကြဘူးနိုင်ငံတကာအသိုက်အဝန်းကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကအင်္ဂါနေ့ကတိုက်တွန်းလိုက်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေကူညီဖို့အတွက်ရောအရှေ့နိုင်ငံတွေပေါ်ဝင်တော့ဝင်ပို့လျှော့ချဖို့အတွက်ပါရမုံကိုပို့ပြီးလိုအပ်နေတယ်လို့မဟာမင်းကြီးဖီလစ်ပိုဂရန်ဒီကပြောပါတယ်မြန်မာနိုင်ငံတွင်းမှာလက်နက်ကိုင်ပဋိပက္ခဆက်ဖြစ်နေပြီးအာဖဂန်နစ္စတန်ယူကရိန်းနဲ့အရှေ့လယ်ပိုင်းဒေသကအကြက်တဲတွေကြောင့်လူသားချင်းစာနာထောက်ထားရေးအကူအညီတွေကပိုလို့ခက်ခဲလာနေတယ်လို့လည်းမစ္စတာဂရန်ဒီကဘန်ကောက်မြို့မှာကျင်းပတဲ့အစည်းအဝေးမှာပြောကြားပါတယ်။ဒီအစည်းအဝေးကိုဘင်္ဂလားဒေ့ရှ်၊ဗြိတိန်၊အိန္ဒိယ၊အင်ဒိုနီးရှား၊မလေးရှား၊ထိုင်းနဲ့အမေရိကန်ပြည်ထောင်စုတို့ကကိုယ်စားလှယ်တွေနဲ့ရိုဟင်ဂျာဥဆောင်အဖွဲ့အစည်းတွေတက်ရောက်ခဲ့ကြပါတယ်။မြန်မာကိုယ်စားလှယ်တော့မပါဝင်ခဲ့ဘူးလို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူဘာဘာဘဲလော့ချ်ကပြောပါတယ်။မူလတပ်ကလိုအပ်တယ်လို့ခံမှန်းထားတဲ့ရမမွေရဲ့40ရာခိုင်နှုန်းပဲရရှိပါသေးတယ်လို့လည်းအစည်းအဝေးမှာတင်ပြသွားခဲ့ပါတယ်။ဗြိတိန်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေအတွက်ပေါင်4.5သန်းအမေရိကန်ဒေါ်လာအဖြစ် 5.5 သန်းထည့်ဝင်ကြောင်းဗြိတိန်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပါတယ်။